ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်ထုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများအပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခဲ့ဒဏ်ရာရမှုတွေများလာနိုင်တဲ့အထိစိုးစိုးဝါးကျုံနေရတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ဒီလအစောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆက်ပဇာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေစရာအိမ်တွေဆုံးရှုံးခဲ့ရပြီးဒုက္ခသည်တွေခိုးလုံနေတဲ့ယာယီတဲအိမ်3500ထိခိုက်ပျက်စီးသွားခဲ့တဲ့အကြောင်းနဲ့ကလေးငယ်တူအပါဝင်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒီလပထမ10ရက်အတွင်းမှာရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းတိုက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်။ဒီလိုဘေးရန်တွေကိုခံရတဲ့သူပေါင်း 12,000 ကျော်ရှိနေတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းနေရာချထားပေးတာအပြင်အခုလိုဆိုးွားတဲ့မုတ်တုံရာသီကာလအတွင်းဒီရာသီဥတုဒဏ်ကိုခံနိုင်မဲ့အခြေခံအဆောက်အုံတချို့စောက်ခွင့်ပြုဖို့ကိုလည်း HRW ကတိုက်တွန်းချပါတယ်။အစရိကဆိုးွားနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဒီမုတ်တုံမိုးနဲ့ရေကြီးမြေပြိုတာတွေကပိုးပြီးတော့ဆိုးွားစေလိမ့်မယ်လို့လည်း HRW ကပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အထောက်ပံ့တွေဆက်ပြီးပေးနိုင်အောင်လူရှင်ဆိုးရွားတွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုကူညီပေးဖို့အရေးကြီးနေတယ်လို့လည်း HRW ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာအကြီးအကဲကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ဩဂတ်လကစလို့မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်9000ကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အကြောင်း HRW နဲ့နိုင်ငံကလူခွင့်ရေးအဖွဲ့တွေကပြောဆိုထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ဖို့အဆင့်သင့်ပြင်ဆင်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံကစွပ်စွဲသလိုရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးဝါးရှိခဲ့တယ်ဆိုတာအပြည့်အဝမှန်ကန်မှုမရှိတဲ့အကြောင်းပြောဆိုထားပါရဲ့ရှင်။